မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်ပြီးနိုင်ငံအနှံ့လမ်းပေါ်ထွက်ဆန္ဒပြကြတာဒီနေ့9ရက်မြောက်နေ့ဖြစ်ပါတယ်။ရန်ကုန်မြို့မှာဆိုရင်နေရာစုံကနေချီတက်ဆန္ဒပြကြတဲ့ဆန္ဒပြအဖွဲ့တွေဟာရန်ကုန်မြို့လေစုလေကဆန္ဒပြဆောင်ရွက်မှာလာရောက်ပြီးတော့စုဝေးကြပါတယ်။အဲ့မှာစစ်အာဏာရှင်ဆန့်ကျင်ရေးဟောပြောမှုတွေလုပ်ခဲ့ကြပါတယ်။ထောင်ပေါင်းများစွာရှိတဲ့ဆန္ဒပြသူတွေဟာတောင်းဆိုချက်တွေကိုကြွေးကြော်ကြအာဏာရှင်ဆန့်ကျင်ရေးတခြင်းတွေကိုလည်းတည်ဆိုခဲ့ကြပါတယ်။ဒီနေ့ရန်ကုန်မြို့မှာဆန္ဒပြကြတဲ့တချို့အဖွဲ့တွေကနိုင်ငံသားတန်ယုံတွေရှေ့သွားပြီးတော့ဆန္ဒပြကြသူတွေလည်းရှိပါတယ်။ဆန္ဒပြသူတွေအထူးကစုံကြတဲ့မြို့တော်ခမ်းမရှေ့မှာရဲလုံခြုံရေးတွေချထားပေမဲ့ထိတ်တိုက်တွေ့တာမျိုးမရှိခဲ့ပါဘူး။လှဲတန်းမှာဒီအရင်နေ့တွေကဖြန့်ချထားတဲ့ရဲတပ်ဖွဲ့တွေကိုလည်းဒီကနေ့မတွေ့ရတော့ဘူးလို့ဆန္ဒပြသူတွေကပြောပါတယ်။နိုင်ငံတော်ဝန်ဖြစ်နေတဲ့ဆက်အနာသိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲတွေမှာအသက်ကြီးငယ်ဆုံးလူတန်းစားအလှအဆောင်ကဆန္ဒပြသူတွေရုံးမတက်ဖဲ CDM လှုပ်ရှားမှုမှာပါဝင်ကြတဲ့အစိုးရဝန်ထမ်းတွေပါဝင်နေပါတယ်။
ကျွန်တော်နိုင်ငံဒီမိုကရေစီနိုင်ငံခုမှဖွံ့ဖြိုးတဲ့နိုင်ငံမှာခုလိုမျိုးဖွံ့ဖြိုးတဲ့နိုင်ငံသူသားနေတော့မှာပဲခုလိုမျိုးလုပ်တာတော့တော့ပြည်သူလူထုတွေကလက်မခံဘူး
။နေပြည်တော်မှာဆိုရင်ဒီဝင်ကြီးဌာနတွေကအစိုးရဝန်ထမ်းတော်တော်များများဒီနေ့ရုံးမတက်ဖဲ CDM လှုပ်ရှားမှုမှာပါဝင်လာကြပါတယ်။နေပြည်တော်မှာရှိတဲ့ဝင်ကြီးဌာနပေါင်းစုံကဝန်ထမ်းတွေရဲ့ဆန္ဒပြကြွေးကြော်တဲ့တွေဖြစ်ပါတယ်။ဆရာနာရှင်အလိုမရှိပြည်သူမဲတွေလေးစားပါကောင်းဆောင်တွေလွှတ်ပေးပါပြည်သူနဲ့အတူ CDM စတဲ့ဆိုင်းဘုတ်တွေကိုလည်းကိုင်ဆောင်ဆန္ဒပြကြပါရယ်နေပြည်တော်မှာဆန္ဒပြသူတွေအပေါ်ရဲကအင်အားသုံးဖြိုခွင်းခဲ့ပြီးတဲ့နောက်အခုလိုမျိုးရုံးမတက်ဆန္ဒပြတဲ့အစိုးရဝန်ထမ်းတွေဒီကနေ့ပို့ပြီးတော့လမ်းပေါ်ထွက်ဆန္ဒပြလာကြတာဖြစ်ပါရယ်ကြားပြည်နယ်လွိုက်ကော်မျိုးကဆန္ဒပြဝဲမှာဆိုရင်ရဲတပ်ဖွဲ့ဝင်40ထက်မနည်းဆန္ဒပြပြည်သူတွေနဲ့ပူးပေါင်းပါဝင်ခဲ့ကြပါရယ်ဆန္ဒပြသူတွေကိုမနေ့ကကအင်အားသုံးပြီးတော့ဖြိုခွင်းခဲ့တဲ့မန္တလေးမြို့မှာဆိုရင်လေတန်ဃာတော်တွေဒီနေ့ပို့ပြီးတော့ပါဝင်လာတာကိုတွေ့ရပါတယ်ဒီနေ့ဆန္ဒပြပွဲအများစုမှာတော့ဒီအာဏာပိုင်တွေဘက်ကအင်အားသုံးနှိမ်နင်းနေဆိုတဲ့သတင်းတွေမကြားရသေးပါဘူးမနေ့ရုံကနေပြည်တော်မှာရဲကပြစ်ခတ်လို့ဦးခေါင်းကွန်ရဲကိုကြီးစံဝင်သွားတဲ့အမျိုးသမီးကတော့ဆက်တွေကြောင့်ဆက်ပြီးတော့အသက်ရှင်နေပါတယ်မြန်မာနိုင်ငံမှာဒီကာကွယ်ရေးဦးစီးချုပ်ကရတအစိုးရစီကနေအာဏာသိမ်းယူထားတဲ့အပေါ်မှာကန့်ကွက်ဆန္ဒပြတဲ့အနေနဲ့ CDM လှုပ်ရှားမှုအပေါ်ပြည်ရင်းပြည်ပကပြည်သူတွေကလည်းပို့ပြီးတော့အားပေးထောက်ခံပြီးတော့အလုပ်ပြုတ်တာမျိုးတွေရှိရင်ကူညီဖို့လည်းအစီအစဉ်တွေစပြီးလုပ်နေကြပါပြီ။ဆေးရနာသိမ်းခဲ့ပြီးနောက်တည့်ရက် February 2ရက်နေ့ကအလုံမသွားပဲတပိတ်မှောင်နေကြတဲ့ဆရာဝန်နဲ့ကျန်းမာရေးဝန်ထမ်းတွေကကျန်းမာရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့စေတုတ္တနာဦးစီးဌာနကဆရာဝန်တယောက်က CDM လှုပ်ရှားမှုမှာဘာကြောင့်ဝန်ထမ်းအလုံးပါဖို့လိုတယ်လဲဆိုတာကို VOE မြန်မာပိုင်းကိုအခုလိုပြောပါတယ
်။ကျမတို့နိုင်ငံကအခုမှ COVID ကိုပြီးခဲ့တဲ့တစ်နှစ်လုံးမှာကျမတို့ကျန်းမာရေးဝန်ထမ်းတွေကအားကျုံးမှန်တဲ့ကြီးသူတွေရှိကနေကြီးသူတွေအတွက်ကာကွယ်ခဲ့တဲ့ရင်ဆိုင်ခဲ့တယ်ပြန်မနေခံနေကြတယ်အခုကိုဗစ်ဗစီနေရလာပြီးတော့ကျမတို့မှာအလုပ်တွေပြန်လုပ်ကြမယ်တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်နယ်လန်ထူအောင်လုပ်ကြမယ်လို့ကြိုးစားနေကြတဲ့အချိန်မှာဒီလိုမျိုးလုပ်ရက်ကိုလုပ်တယ်အဲ့တော့ဒါကြောင့်မို့လို့ကျမတို့မှာစိုးရိမ်မှုတွေအများကြီးဖြစ်ပေါ်လာမယ်ရှေ့လျှောက်လေဒီလိုတရားနာသိမ်းထားအောင်မဖယ်လို့ရှိရင်ကျမတို့ပြည်သူပြည်သားတွေအရင်နည်းနဲ့နာမယ်ဒါဒုက္ခရောက်မယ်အမောင်းနှံကိုကျမတို့ပြန်လျှောက်ရမယ်အဲ့ဒါကြောင့်မို့လို့ကျမတို့ဒီအင်းကိုဗစ်တုန်းကဆရာဝန်ဆရာမကျမတို့ကျန်းမာရေးဝန်ထမ်းတွေဒီရှေ့ဆုံးကရင်ဆိုင်ခဲ့တယ်လို့ပဲအခုဒီအားမှာလည်းကျမတို့ professional dancer တစ်ယောက်ကအရှိကနေပြည်သူရှိကနေမမမမစပြီးတော့ထွက်ရပြီးတယ်။ဒါကြောင့်ဆိုတော့ကျမတို့ CDM လုံးမသားလေးအစိုးရအုပ်ချုပ်ရေးရန်တရားရက်သွားမသားလေးကျမတို့အမြင်ပဲပေါ့နော်။အဲ့လိုမဟုတ်ဘူးတော့ကျမတို့ဒီတစ်ခါရှုံးရင်တော့ကျမတို့အရှုံးကြီးရှုံးနေမယ်ပေါ့နော်။အရင်အထက်ပူဆိုးတဲ့အခြေအနေကိုပြန်ရောက်သွားနိုင်တဲ့အတွက်ကျမတို့အခုကျူစာတိတိုင်ဖွဲ့ဝင်နေရပေါ့နော်အ
ဲ့တော့ဆရာမတို့အခုဒီဆရာဝန်တွေကျမတွေဝန်ထမ်းတွေအခုလုပ်နေတဲ့ဒီ CDM လှုပ်ရှားမှုကရောဘယ်လောက်ထိဆက်ပြီးတော့လုပ်သွားမှာပါလဲရေရှည်ဘယ်လောက်ထိလုပ်သွားမယ်လို့ရောဆုံးဖြတ်ထားလဲရှင
့်အဲ့ဒီဟာကလည်းကျမတို့ကကိုယ်အင်အားကိုလည်းဖြုံးနှီးလို့မရဘူးနောက်ပြီးတော့ရေရှည်ပေါင်းမြင်မချင်းတိုင်ဖွဲ့ဝင်ရမယ်အကြာရှုံးလဲခံလို့မဖြစ်ဘူးကျမတို့တွေအားလုံးရဲ့အသက်တွေတမှုရှိတယ်နောက်ပြီးကျမတို့ကြည့်သူဆိုတာအတွက်ပြန်ပြီးအလုံးလုံးပေးရမယ်ခွန်အားတွေလည်းလိုအပ်နေသေးတယ်။အဓိကကတော့အဲ CDM ကအရေးကြီးတယ်။ CDM ကိုတောက်ခံနိုင်မှာ CDM ကိုကျွန်တော်တို့ဝန်ထမ်းတွေအချင်းချင်းပြန်အားပေးပြီးတော့တချို့ဝန်ထမ်းတွေကကြောက်တာရှိတာပေါ့နော်။သူတို့အလုံးဖြုတ်ခံရမှာဆိုတော့စိတ်ကြောက်တာရှိရဲ့။အဲ့တော့အဲ့ဒါတွေကိုမကြောက်ဖို့တော့ကျွန်တော်တို့အချင်းချင်းအားပေးရမယ်။ကြိုက်ကြရမယ်ဝန်ထမ်းငယ်တွေကိုရှင်းပြရမယ်ကြောက်တဲ့လူရှိရင်လည်းပြောပြရမယ်ဒါဒီကျမတို့ဝန်ထမ်းစည်းကမ်းဖောက်ပြတာမဟုတ်ဘူးအဲအစလေးတွေကတရားမဝင်တဲ့ အားဖြစ်တဲ့အတွက်ကျွန်တော်တို့လက်မခံတာလေနော်အဲ့တော့ကျွန်တော်တို့ကပုံကန်တာမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့လိုအပ်တဲ့အချိန်မှာလုံပြန်လုံကြမှာပ
ါအစိုးရဝန်ထမ်းတွေရုံးမတက်ကြပဲ CDM လှုပ်ရှားမှုတွေပါဝင်နေတဲ့အချိန်ကောင်းလာချိန်မှာပဲဝန်ထမ်းတွေကိုရုံးတက်ဖို့ဆိုပြီးသက်ဆိုင်ရာဌာနအလိုက်ဖိအားပေးချိန်ချောက်မှုတွေလည်းရှိနေပါတယ်ရှင်